ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာတပေါင်းကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်။နိုင်ငံတော်ကရောဂါကူးစက်မှုတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးကိုအရေးပေါ်အခြေအနေကြီးညာပြီးဂျပန်အတွင်းမှာပဲရောဂါကူးစက်သူအရေအတွက်တပေါင်းကျော်လာခဲ့တာပါ။တိုကျိုမြို့တော်မှာရောဂါကူးစက်ခံသူစံချိန်တင်ဖြစ်ခဲ့တာကြောင့်လူတွေကလည်းအိမ်ထဲမှာပဲနေကြဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောက်ကြနေကပန်ချားလိုက်ပြီးတော့အသက်အရွယ်ကြီးရင်းတဲ့သူအများစုနေထိုင်ကြတဲ့ကြီးလက်ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေအလုံးလောက်မရရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်မူလကအရေးပေါ်အခြေအနေကြီးညာထားတဲ့နေရာ9ခုကနေတနိုင်ငံလုံးတိုင်းတာနဲ့အရေးပေါ်အခြေအနေကြီးညာခဲ့တာပါ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ဆုံးသူဦးရေဟာနေရာကျော်ရှိပါတယ်။ဒါပေမဲ့တိုကျိုမြို့ကတော့ရောဂါကူးစက်ခံရမှုအဆိုးဝါးဆုံးနေရာဖြစ်ပြီးတော့မနေ့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံသူဟာ200တယောက်ရှိတာကြောင့်တရက်ထဲမှာလည်းအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီနေ့မှာတော့တိုကျိုမှာရောဂါကူးစက်ခံရသူ180ယောက်ရှိတယ်လို့ NHK ကပြောပါတယ်။တစတဲ့မှာပဲထိုင်ဝမ်ရေတပ်ကရေတပ်သင်္ဘောသား3ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်တပ်ဖွဲ့ဝင်900ကိုတိစံခွဲပြီးစောင့်ကြည့်သွားမှာဖြစ်တယ်လို့ထိုင်ဝမ်အစိုးရကပြောပါတယ်ခင်ဗျာ။